NLD ပါတီကဒီကနေ့ကျင်းပတဲ့အကြိမ်60မြောက်အမျိုးသားနေ့အခမ်းအနားမှာတဘာပတိအဖြစ်ပါတီရဲ့ဒုတိယဥက္ကဋ္ဌဦးတင်ဦးကဆောင်ရွက်ခဲ့ပြီးအမျိုးသားနေ့ပေါ်ပေါက်လာပုံတွေကိုရှင်းလင်းပြခဲ့တာဖြစ်တယ်လို့ RFA ကပြောပါတယ်
။တော်ကွာ20ခုနှစ်တုန်းကတက္ကသိုလ်ဥက္ကဋ္ဌကိုကျွန်တော်တို့စတင်ပြီးတော့ကျောင်းသားတွေစတင်ပြီးတော့စတူကတပိတ်မှောက်ခဲ့တဲ့ဟာပေါ့ဗျာ။အဲ့ဒီဟာနဲ့ပတ်တဲ့ဟာကိုပကအကြောင်းခံနေကြပေါ့လေ။နောက်ပြီးတော့တခါအဲ့ဒီမှာကဟိုဒီဘိတ်ကရွေချက်ကိုကဒါကျွန်တော်တို့ပညာရေးလွတ်လပ်မှုနဲ့ပတ်သက်ပြီးတော့နောက်အဲ့ဒီနောက်ဆက်ပြီးတော့နိုင်ငံတော်လွတ်လပ်မှုနောက်ဇာတိစုဇာတိမှာထက်သန်နှိုးကြွားဖို့အတွက်နဲ့ပါဝင်လာရင်နေပြီးရန်ရှိကျောင်းသားပြည်သူအပေါင်းတို့ကလည်းပဲနောက်ဆုံးတစ်ဖြည်းဖြည်းအမျိုးသားလွတ်မြောက်ရေးလှုပ်ရှားမှုကြီးတွေကိုဖြစ်လာခဲ့ကြတယ်လှုပ်ရှားမှုကြီးတွေကတည်ငြိမ်တည်ငြိမ်တဖြည်းဖြည်းပူပေါင်းပြီးပါဝင်ပြီးဆောင်ရွက်လာကြတယ်ပေါ့ဗျာ
တကယ်တမ်းရည်ရွယ်ပြီးပြောဆိုနေတာကတော့ကျောင်းသားလူငယ်တွေရဲ့လှုပ်ရှားမှုတွေကိုမိမောင်းထုတ်ပြတာဖြစ်တယ်လို့ဆိုပါတယ
်တကယ်အဓိကမောင်းအားပေါ့နော်ဆောင်ရွက်ရတဲ့အင်အားကတော့ဒါကျောင်းသားလူငယ်တွေရဲ့ကျတော့အင်အားပေါ့အဲ့ဒါကျောင်းသားလူငယ်တွေအင်အားဟာတမိုင်းအစဲအပြောင်းလုပ်တဲ့နေရာတိုင်းမှာသူတို့ကဒီထင်ရှားတဲ့အပြောင်းလဲတွေလုပ်နေတာမှာတက်သေးတာကအမှတ်တိုင်တွေထူထူပြီးလာခဲ့ကြတဲ့သဘောတွေလာခဲ့ကြတဲ့အကြောင်းတွေပေါ့ဗျာအဲ့ဒါတွေလည်းပါတော့ပေါ့နော်အဲနောက်ပြီးတော့လည်းအဲဟိုဆက်လက်ပြီးတော့ဒီကျောင်းသားတွေရဲ့စီလုံးညှို့မှုရဲ့အင်အားကလည်းပဲဒီနေ့ဆက်လက်ပြီးတော့အရှင်ဟိုမြန်မာပြည်ရှိနေပြီတဲ့နောက်ဒါပေါ့တော့ကျောင်းသားတွေကိုယ်တိုင်ကလည်းပဲဆက်လက်ပြီးတော့လွတ်လပ်ရေးအတွက်ဒီမိုကရေစီရဲ့မရှိတဲ့ဆောင်တွေဖြစ်ခဲ့ရတယ်ဆိုတဲ့အကြောင်းနေပေါ့ဗျာ
ဥတင်ဦးကအခမ်းအနားမှာသူပြောခဲ့တာတွေကိုရှင်းပြနေတာပါပါတီရဲ့အထွေထွေအတွင်းမှုဒေါ်ဆန်းစုကြည်ပြောဆိုချက်တွေကိုတော့ NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်တူဖြစ်တဲ့ဦးအောင်ကျိုင်ကရှင်းပြပါတယ
်ပြည်သူတရားလုံးကိုဒီနေ့အားလုံးချင်ပါတယ်လို့မင်းရင်အားလုံးတညီတညွတ်တဲ့ကြည့်ကြမှာကတော့ဒုံဒုံချုံချုံချမ်းချမ်းမြင့်မြင့်နေကျင်တယ်စိုးရင်ပူပါမှုကျင်းစွာနေကျင်တယ်လို့ပြောကြမှာဖြစ်တဲ့ကြောင့်အဲဒီလိုဖြစ်မှလည်းပဲအမျိုးသားကြီးအောင်ပွဲခံနိုင်တယ်လို့ပြောမှာဖြစ်တဲ့ကြောင့်အဲဒီလိုမျိုးသားကြီးအောင်ပွဲမျိုးတွေဟာတကြိမ်နဲ့မဟုတ်ပဲနဲ့တက်တက်တက်ပြီးမှုအောင်ပွဲတွေရရှိသွားအောင်ဆက်ပြီးတော့ကြိုးပမ်းသွားမှာဖြစ်တဲ့ကြောင့်အဲဒီလိုမျိုးသားကြီးအောင်ပွဲတွေခံနိုင်မှုပြည်ပြည်လုံးချမ်းချမ်းမြင့်မြင့်လုံးလုံးချုံချုံနဲ့စိုးရိမ်ပွားမှုကင်းစွာနေနိုင်မှုဆိုရင်တော့ပြည်သူတရားလုံးညီညွတ်ဖို့လိုအပ်တဲ့ကြောင်းညီညွတ်ရမယ်တတ်သိရှိရမယ်ဒါမှအမျိုးသားအောင်ပွဲဆိုတာမျိုးအခုခေတ်မှာလည်းရရှိမှာဖြစ်ကြောင်းအဲ့ဒါမှသာလျှင်ဒေါ်မန်းနဲ့ဒေါ်မူစီပန်းတွေကိုအများဆုံးရောက်ကြမှာဖြစ်တဲ့ကြောင်
းစသဖြင့်ဒေါ်အောင်ဆန်းစုကြည်ကပြောသွားတယ်လို့ဆိုပါတယ်အဓိကကတော့အမျိုးသားအောင်ပွဲခံနိုင်မှုအတွက်ပြည်သူတွေမှာတာဝန်ရှိတယ်ဆိုတာကိုထောက်ပြသွားတယ်လို့ဦးအောင်ကျိုင်ကပြောပါတယ်။အခမ်းအနားမှာကဗျာဆရာကြီးကိုလေးအင်းဝဂုံကြီးကလည်းမြမစာမြမကဗျာတွေနဲ့ပတ်သက်ပြီးတော့ဟောပြောသွားတယ်လို့သိရပါတယ်။ဒီအခမ်းအနားမှာ NLD ပါတီရဲ့ကြီးညာချက်စာတမ်းကိုလည်းဖတ်ကြားခဲ့ပါတယ်။ကြီးညာချက်ဟာအမျိုးသားပြန်လည်ရည်ကြားစေရေးအတွက်စစ်အစိုးရနဲ့ NLD ဥတီချက်တူလှမ်းလျှောက်နေကြတာကြောင့်စစ်အစိုးရအနေနဲ့ဒီကြိုးပမ်းမှုအတွက်နိုင်ငံရေးအခြေအနေကောင်းတွေဖန်တီးပေးဖို့လိုတယ်လို့တောင်းဆိုထားပါတယ်။အဲ့ဒီတောင်းဆိုချက်တွေထဲမှာနိုင်ငံရေးအကျဉ်းသားတွေအားလုံးချွင်းချက်မရှိပြန်လွှတ်ပေးဖို့အဆုံးဖြတ်ပေးနိုင်သူတွေနဲ့တွဲဆုံဆွေးနွေးနိုင်ဖို့တိုင်းရင်းသားတွေပါပါဝင်ဆောင်ရွက်ခွင့်ပေးဖို့စသဖြင့်အမျိုးသားညီညွတ်စီရေးအမြန်ဆုံးဆောင်ရွက်နိုင်ဖို့တောင်းဆိုထားတာပါ။အခမ်းအနားကိုမွန်းလွဲ2နာရီမှာရုပ်သိမ်းလိုက်တယ်လို့သိရပါတယ်။အခမ်းအနားတက်ရောက်သူကတော့တထောင်ကျော်တယ်လို့သိရပါတယ်ခင်ဗျာ